မြန်မာနိုင်ငံတွင်းကအပြစ်မဲ့ပြည်သူအများပြရဲ့အခြေအနေဟာဆိုးရွားတဲ့ဆိုးရွားလိုင်းနေပြီးကြောင်းမဲ့ဖွယ်အခြေအနေဖြစ်နေကြောင်းမြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်ကပေါ်ထုံးနေမှာလူ့အခွင့်အရေးကောင်စီကိုတင်ပြပါတယ်လူပေါင်း 300 ရာရတဲ့အပြစ်မဲ့ပြည်သူအရေးအတွက်ကတည်တည်တတ်တူလာကြောင်းဆန်းရက်ခပြဿနာရှိနေပြီးကလေးဘဝအဟာရမပြည့်ဝမှုလည်းတိုးလာကြောင်းအမျိုးသမီးတွေရဲ့စီးပွားရေးနဲ့လူမှုရေးပိုင်းတိုးတက်မှုတွေလည်းဆုံးရှုံးနေပြီးတသိန်း 300 ဝန်တဲ့ရဲစက်တဲ့စစ်ကောင်စီကိုရန်ပုံငွေပံပိုးကုန်သွယ်ရေးလက်နက်တွေနောက်တရားဝင်မှုဖြစ်လာအောင်ပံ့ပိုးနေကြတဲ့အဖွဲ့ဝင်နိုင်ငံတွေကြောင့်မြန်မာလူမှုကျန်းမာစိတ်ဆိုးဒေါသထွက်ရတယ်လို့လည်းမြန်မာလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂထုတ်ကိုယ်စားလှယ်မစ္စတာအန်ဒရူးကပြောပါတယ်။မြန်မာလူမှုကိုနှုတ်အားဖြင့်ပံ့ပိုးကူညီပြီးပြောထားတဲ့အတိုင်းလက်တွေမပါတဲ့နိုင်ငံတွေကလည်းမြ